အင်အားပြင်းမှုခါမုံတိုင်းကြောင့်ထိခိုက်သေးဆုံးမှုအနည်းချင်းသာရှိတဲ့ကြောင်းတရားဝင်ကြေညာချက်တွေနဲ့ကနအူသတင်းတွေထက်ခဲထွက်ခဲ့ပေမဲ့မုံတိုင်းဝင်ပြီးနှစ်ရက်အကြာနောက်ဆုံးရရှိတဲ့သတင်းတွေအရဆိုရင်တနင်္ဂနွေလုံးအတိုင်းအတာနဲ့သေဆုံးသူအရေအတွက်တိုးလာနေပါတယ်။ရခိုင်ပြည်နယ်အနောက်မြောက်ပိုင်းမှာရှိတဲ့ခေါင်းထုတ်ခါရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာတဲ့လူ20ကျော်သေဆုံးခဲ့တယ်လို့ဒုက္ခသည်စခန်းခေါင်းဆောင်တွေက AFP သတင်းဌာနကိုပြောပါရယ်စစ်ကောင်စီဘက်ကကနအူးကျင်ညာချက်တွေမှာရိုဟင်ဂျာဒုက္ခသည်တွေသေဆုံးတဲ့အရေးအတွက်ကိုထည့်သွင်းကြောက်ယူမထားသလိုလမ်းပန်းဆက်သွယ်ရေးနဲ့အင်တာနက်ပြတ်တောက်မှုတွေကြောင့်ထိခိုက်သေဆုံးမှုကိုအတိအကျစုံစမ်းမှုအခက်အခဲရှိတဲ့အကြောင်းနိုင်ငံတကာနဲ့ဒေသခံကန်ဆယ်ရေးအဖွဲ့တွေကပြောပါရယ်တနအီမိုင်130နီးပါးအထိတိုက်ခိုက်ခဲ့ပြီးရေလွှမ်းမှုတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်နေသားမှာဖြစ်သလိုအမိုးကာနဲ့နေထိုင်ရတဲ့မြန်မာနိုင်ငံဘက်ကရိုဟင်ဂျာလို့အတိအမှန်မပြည့်တဲ့ဒုက္ခတွေအများအပြားသေဆုံးနိုင်တဲ့ဆိုပြီးအကူအညီပေးရေးအဖွဲ့တွေခန့်မှန်းထားကြပါတယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်ရဖို့ VOA အနေနဲ့စူးစမ်းနေစေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နဲ့ရခိုင်ပြည်နယ်အတွင်းမှာလိုပဲရန်ကုန်တိုင်းမြဝကျွန်းပေါ်နဲ့မြန်မာနိုင်ငံအလယ်ပိုင်းမှာလည်းပျက်စီးဆုံးရှုံးမှုတွေအများအပြားရှိခဲ့ပါတယ်။တပင်တွေကျိုးကြပြီးအိုးအိမ်တွေအများအပြားပြိုကျပျက်စီးခဲ့တာပါ။မောခမုံတိုင်းဝေရောက်ချိန်မကွေးတိုင်းစလင်းမြို့နယ်မှာမိုးများပြီးစလင်းချောင်းရုတ်တရက်ရေကြီးခဲ့တာကြောင့်စင်ဖြူကျွန်းမြို့နယ်ချောင်းရုတ်တစ်လျှောက်ကကျေးရွာ20လောက်ရေလွှမ်းမှုခဲ့ပါတယ်။ဒီရေလွှမ်းမှုအတွင်းမှာအနည်းဆုံးလူ3ယောက်ချောင်းရင်နဲ့အတူမျောပါသေဆုံးခဲ့တယ်လို့တူလောင်ထားတဲ့စံပယ်စရာတွေအပါအဝင်နေအိမ်မှာရှိတဲ့ပစ္စည်းတွေမျောပါပျက်စီးခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါရရှင်။